ဒေသခံတွေနဲ့စစ်ကောင်စီကြားစီးရေးတင်မာမှုတွေရှိနေတဲ့စကိုင်းတိုင်းထဲကကြေးရွာတချို့ကိုမြန်မာစစ်တပ်ကဝင်ရောက်စီးနှင်နာတွေပြစ်ကတ်တာတွေကြောင့်တေဆုံထိခိုက်မှုရှိတယ်လို့ဖန်ဆီးခံရမှုတွေလည်းရှိနေပါတယ်။နိုင်ငံတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပြစ်ခတ်ဖန်ဆီးမှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုငင်းချန်းကပြောပြထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်လက်နက်ကင်ပုံကန်မှုတွေဖြစ်လာရမှာအရင်ကအတော်လေးတည်တည်ငြိမ်ငြိမ်ရှိခဲ့တဲ့စကိုင်းတိုင်းနဲ့မကွေးတိုင်းဒေသတချို့ပါဝင်လာပါတယ်။ဆန္ဒပြလူငယ်တွေအများစုပါတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်တာမျိုးတွေရှိလာတာပါ။အဲဒီနောက်ပိုင်းအဲဒီဒေသတွေအတွင်းအင်တာနက်ဖြတ်တောက်တာတွေနဲ့စစ်စင်ရေးတချို့စစ်ကောင်စီဘက်ကတုံ့ပြန်လာပါတယ်။စကိုင်းတိုင်းကလေးမျိုးအနီးကတာစီကျေးရွာကိုစက်တင်ဘာလ26ရက်မနေ့ညနေပိုင်းကစပြီးတော့စစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာကြောင့်ရွာသားတဦးလက်နက်ကြီးအစမှန်ပြီးတေဆုံးတယ်လို့ဒေသခံတွေကပြောပါရယ် CDM ရဲဝန်ထမ်းတဦးနဲ့အမျိုးသားတဦးကိုလည်းပြစ်တတ်ခဲ့ပြီးတင်းကြိုင်းမှာထားခဲ့တယ်လို့ဒေသခံတဦးက VOE ကိုပြောပါရယ
်ကျွန်တော်တို့ည7:00ကျော်9:00တောင်မှကျွန်တော်တို့ဒီတက်ကနေလို့ကျွန်တော်တို့တရားကလည်းလမ်းပြောရပြဟုတ်ပါဒီတာဗီရဲ့တင်းကြိုင်းကုန်းမှာပေါ့နော်နှစ်ယောက်သူတို့ပြစ်တတ်ထားခဲ့တယ်တဲ့အဲ့ဒါရှိတယ်လို့ပြောတဲ့ခါကျတော့ကျွန်တော်ညလုံးချင်းတော့ကြည့်မယ်လို့လို့တော့ကြွားရဲ့အချိန်လေးကလည်းလည်းဒီဖြစ်မှာဆိုတော့ကျွန်တော်တို့မင်းထားမှာပဲကြည့်မယ်ဆိုပြီးတော့မင်းထားတော့ကြည့်ရတာအဲ့ဒါမှာအဲ့ဒီမှာအလုံးနှလုံးတွေ့ရပြတာဒီတင်းတင်းကနှလုံးပေါ့နော်ဒါပြီးတော့တာဒီတင်းတင်းကနေပြီးတော့မြောက်ဦးရက်တက်တဲ့တမိုင်ကြီးပါလောက်အကွာပါပေါ့နော်လေကွင်းတင်းမှာပဲအဲ့ဒါကလည်းတလောင်းပေါ့နော်အဲ့ဒီအလောင်းကတော့သူကဟို limit ကြီးအဆန်မှန်တဲ့တော့ပေါ့ limit ကြီးကလည်းကွဲပြီးတော့ကွဲတဲ့အဆန်မှန်တဲ့ပေါ့အဲ့ဒါနဲ့တယောက်ပြေတာနဲ့တော့တလောင်းပြေတယ်ဟုတ်တယောက်ကရဲ PDF ဆိုတော့အဲ့ဒီတယောက်ရဲ PDF တယောက်ပေါ့နော်အဲ့ဒါရဲ့တော့ကျွန်တော်တို့ဒီတူပြီးတော့အယူကိုမြေတက်ထားပြီးတော့ကြာအုပ်ကူလေး
တာစီကျေးရွာကအင်ဂျင်တထောင်ကျော်ရှိတဲ့ရွာကြီးတရွာဖြစ်ပြီးတော့အခုလိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနင်းပစ်ခတ်မှုတွေကြောင့်ရွာရဲ့အင်ဂျင်တစ်ဝက်လောက်ထွက်ပြေးနေရတယ်လို့ဒေသခံတူကပြောပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ကန်စုကျေးရွာကိုလည်းမနေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းပစ်ခတ်တာကြောင့်ရွာသား၃ဦးတေဆုံးတယ်လို့ဒေသခံတူကပြောပါတယ်
။အဲ့မှာတော့လိုက်မှာဒီတော့လိုက်ကလူနေအိမ်တွေမရှိရယ်။နောက်တစ်ခုကဒီအမျိုးသား၃လောက်ကိုရဲစစအကြမ်းဖက်စစ်ကောင်စီကတပ်ဖြတ်သွားတယ်ပေါ့အဲ့တော့ဒီအသက်ခံရတဲ့လူကြီးကသုံးနိုင်နဲ့28နှစ်ပေါ့အဲ့ကိုသုံးနိုင်လည်းမှာမိမအမျိုးသမီးကသူက1-1ပေါ့ဒီကိုဝင်ဆောင်နဲ့ပြန်ရခဲ့တယ်ပေါ့ဗျာနောက်ပြီးတော့သုံးနိုင်ထွန်းနဲ့23နှစ်သူကတော့မောဟတက်ကလေးပင်ချာချောင်းလာဖြစ်တာနောက်ဆုံးနှစ်ပေါ့ဗျာတောင်းလေးဦးကတော့ဥကျော်ပေါ့30ခမန်းကြီးအသက်ကတော့30ဝန်းကျင်လောက်ပဲအဲ့သူတို့၃ဦးကိုမနေ့ကတော့ကျမစစ်ကောင်တွေကရဲဆက်ဆက်တက်ပြတ်သွားတယ်။အစ်ကြီးတို့ကျမစစ်ကောင်တွေကဒီကျွန်တော်တို့ကံဖြူရွာထဲမှာဝင်ဝင်နေတယ်။အဲ့ထက်မှဇဲတွေချတယ်၊ယာယီပထမ်းတွေတို့ချထားတယ
်။နောက်ထပ်သခိုင်းတိုင်းမုံရွာမြို့နဲ့ရှစ်မိုင်ဝေးတဲ့ကျေးမုံရွာစုလေကုန်းရက်ွက်ကိုဒီနေ့စက်တင်ဘာ28ရက်မနက်ပိုင်းမှာစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်တာတွေပြုလုပ်လို့ရွာသားတဦးတေဆုံးပြီးဖမ်းဆီးခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါရယ်။တေဆုံးသွားတဲ့အမျိုးသားနဲ့အပြန်အလှန်ပစ်ခတ်ခဲ့တာဖြစ်ပြီးတော့တေဆုံးသွားသူဟာဒေသခံ PDF အဖွဲ့ဝင်လားဆိုတော့တိကျအတည်ပြုချက်မရပါဘူးကျေးမုံရွာနဲ့မုံရွေးရွာတွေဟာဘေးကျင်းကပ်ရပ်ဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းမုံရွေးရွာကိုစစ်ကောင်စီတပ်တွေရောက်လာပြီး6လမ်းပစ်ခတ်တာတွေပြုလုပ်ခဲ့ပါတယ်မုံရွေးရွာဟာအင်ဂျင်1000နီးပါးရှိပြီးတော့ကျေးမုံရွာကတော့အင်ဂျင်800နီးပါးရှိတဲ့ရွာကြီးတစ်ရွာဖြစ်ပါတယ်နိုင်ငံတော်စစ်ကောင်စီတပ်တွေကပစ်ခတ်ဖမ်းဆီးမှုတွေဇက်တိုက်ပြုလုပ်နေပေမဲ့လည်းစေအနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ဆက်ရှိနေပါတယ်။မန္တလေး၊ကလေး၊ရွှေဘို၊ဝက်လက်၊လဗရောင်စတဲ့ဒေသတွေမှာစေအနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေဒီကနေ့ကျင်းပခဲ့ကြပါတယ်။